ဒီမိုကရေစီပညာရေးအတွက်တောင်းဆိုနေတဲ့သဘိမောက်ចောင်းသားတွေကိုအစိုးရကဘကိုးတိုင်းလက်ဗရန်မြို့မှာအကြမ်းဖက်ဖြိုခွဲဖမ်းဆီးလိုက်တဲ့ဖြစ်ရပ်ဟာကဘာကျော်ဖြစ်ရပ်တစ်ခုဖြစ်ထင်ရှားသွားပါတယ်။အဲ့ဖြစ်ရပ်မှာចောင်းသားတွေနဲ့ဝန်ရံအပိတ်ကူညီတဲ့ပြည်သူတွေစုစုပေါင်း128ယောက်ဖမ်းခံလိုက်ရပါတယ်။အဲ့လိုအကြမ်းဖက်ရိုင်းနှက်ခံရတဲ့အထက်ကရန်ကုန်တိုင်းတညင်မြို့နယ်တမိုင်းဝမှာတက္ကသိုလ်ចောင်းသားကိုတန့်ညင်ညီဝင်းဟာမတ်လ12ရက်နေ့ကပြန်လွတ်လာတဲ့အတွက်သူ့အတွေ့အကြုံကိုအရင်ဆုံးမေးကြည့်ပါတယ်။
တနအီလောက်မှာပေါ့ထက်တိုးကြတယ်ထက်တိုးတဲ့အချိန်မှာရေးပါခဲထုတ်ရခြင်းမှာကျွန်တော်ကကျွန်တော်ဖုံးလေးနဲ့ပေါ့တက်ုံတက်ရိုက်လိုက်တယ်ဆက်ပြီးတော့ကျွန်တော်လိုင်းပေါ်တင်ဖို့လုပ်တဲ့အချိန်မှာခုပါခဲညားလာတော့ကျွန်တော်အဲ့ဒီကြံကြားရေးကားလေးပေါ့ဈေးကိုရှောင်လိုက်တာရှောင်တဲ့အချိန်မှာအဲ့ဒီကားပေးကိုရေးတွေကဝိုင်းလာပြီးတော့ကားကိုဝိုင်းဖြတ်စီကြတယ်အသက်ကြီးကြီးရှေ့တယောက်ကလက်ထဲမှာသူကကားနင်းကြံတုံးကိုကင်ရောကားကဖြတ်စီကြတယ်ပြီးတော့ကျွန်တော်တို့ကိုໃຊတယ်ကျွန်တော်ပါမယ်ပြောဖုံးကြီးတပါပါမယ်နောက်တယောက်ဆယ်တန်းចောင်းသားလေးတယောက်ပါတယ်အဲ့ဒီဆယ်တန်းចောင်းသားလေးကအရှိဆုံးကပြေးစင်းအောင်အဲ့ဒီចောင်းသားလေးကိုဝိုင်းလို့ဆိုက်တယ်ပြီးတော့ကျွန်တော်ဝိုင်းရိုက်တာထောင်းနေဝိုင်းကန်ကြရတယ်တုံးနေဝိုင်းရိုက်ကြရတယ်ချို့ဆိုကဲလုံးရေကထုကိုလောက်ကြတော့ကျွန်တော်မျက်စိအရှိမအောင်ကျွန်တော်ချမ်းတာကိုခဲလုံးနဲ့ဝင်ရိုက်တာမျက်စိနဲ့မြင်လိုက်အဲ့အဲ့အချိန်မှာဘေးကရေတွေကကျွန်တော်ဝင်ရောဆိုက်ကြတော့ကျွန်တော်အဲ့ဒါကိုကောင်းမသိလာဘူးတရားရောရှိတယ်သူတို့ဝိုင်းရောကျွန်တော်ပြစ်လဲသွားပြစ်လဲသွားတဲ့ဟာကိုသူတို့ကကားပေါ်ဆွတင်သွားတယ
်တပိတ်မောင်ចောင်းသားကောင်းဆောင်တယောက်ဖြစ်တဲ့ကိုမင်းသွေးတင်တယ်သူဟာတရားဝရီအကျဉ်းထောင်မှာတူနေခဲ့ရပါတယ်။ဒါကြောင့်ကိုမင်းသွေးတဲ့အပြင်းထက်ရိုက်ခံရတာကိုသိခဲ့ရတဲ့အကြောင်းလဲသူကပြောပြပါတယ်
။ကိုမင်းသွေးတဲ့ကကျွန်တော်တို့ကတက်ဆောင်နဲ့တူနေခဲ့တာ။သူကတော့သူ့ဖမ်းပြီးချိန်တော့သူ့ကတော်တော်ကြိုက်ကြတယ်။သူ့ဆဖမ်းတော့ဆိုရင်တားဖို့စွန့်မနေဘူး။ဘီနာရီကဆိုင်အမောင်နဲ့ထည့်ရောဂျေရီကသူ့ကိုဝိုင်းရိုက်တာလေကန်တာလေလောက်ရပြောတယ်။ဂျေတယောက်ဆိုရင်သူ့ကိုတက်စီနဲ့လောင်းပြီးမီရှိုးတက်ပြင်မယ်လို့ချင်းကြောက်တာလေရှိတယ်ပြော။နောက်ပိုင်းသူ့ကားပေါ်ဆွတ်တင်တဲ့အချိန်မှာသူ့မျက်နှာပေါ်ပြီးတော့ဆွတ်တင်လို့မရတော့သူ့မျက်နှာပေါ်လာတဲ့ဂျေရီကတကုန်ဖွင့်ရိုက်နေတော့သူ့မျက်နှာကိုဖုံးပြီးမှကားပေါ်ဆင်းလို့ရတယ်
ထောင်ထဲမှာចောင်းသားတွေကိုအဆောင်တစ်ခုကအခန်းကျင်နှစ်ခန်းမှာဆုထည့်ထားတဲ့အကြောင်းနဲ့ចောင်းသားတိုင်းတန်ရာရနေကြတဲ့အကြောင်းကိုလည်းကိုတန့်ညီညီဝင်းကပြောပြပါတယ
်ကျွန်တော်တို့တာဝီရအဆောင်မှာထားတယ်ဟိုအဆောင်ကဆောက်ပြီးကြတာအဆောင်အစ်စ်ပဲကျွန်တော်တို့အဲ့ဒီအဆောင်မှာနှစ်ခန်းရှိတယ်နှစ်ခန်းမှာကျွန်တော်တို့လူရောက်တရာကျော်ညှပ်ပြီးထားကြတယ်တစ်ခန်းဟိုကအယောက်50ကျော်ထားတယ်တစ်ခန်းဟိုကအယောက်40ကျော်50မိသားစုထားတယ်ခေါင်းပတ်တီးနဲ့သွေးထွက်နေတဲ့လူကြောင့်ထောင်ထဲရောက်ထောင်စီးုံပို့ပြီးတာအလံကိုင်းတဲ့ဂျေဘော်တောက်ဆိုင်တော်တော်ထိတာသူ့ခေါင်းမှာတွေ့တဲ့သူကကျွန်တော်အဖမ်းခံရတဲ့ကောက်ကိုချောက်တဲ့အချိန်မှာဆိုရင်သူကအမြဲတမ်းအံ့နေထိုးထိုးအံ့ညှက်လုံးတွေကိုဖူးကြောင်ကားတယ်သူကကိုရှိုင်မင်းမန္တရီကပဲသူကအခုလွတ်လာဖေဝါရီဆန်းပြီးတော့နည်းနည်းတော့တက်တာလာလို့ပြောတယ်သူတက်တန်းအောင်ဖြဲ့လူတွေကထောင်စီးုံချောက်သွားတယ်ပေါ့ကျွန်တော်တို့ရှိမှခန်းထဲမှာရှိတဲ့လူအကုန်လုံးကတန်ရီကိုကြီးကြားနေကြတယ်ကျောကုန်းမှာတို့ခေါင်းတွေမှာတို့ဆုတ်လူလူတွေခန်းထဲကတက်နေတာတန်ရီရတယ်ဆုတ်လူတွေဆိုရင်သူကလက်သေးလေးပါလန်သွားတဲ့ဟာတွေရှိတယ
်ဒါပြင်ចောင်းသားတွေမှာပါလာတဲ့လက်ဝတ်ဒစားတွေလည်းအားဓမ္မတင်းယူခံရပြီးပြန်မရကြဘူးလို့ဆိုပါတယ်
အဲ့တော့ကျောင်းကျောင်းသူတို့ကလက်စွပ်တွေပါလေဖွင့်လာတယ်ဂျဲတွေကဖမ်းတဲ့အချိန်မှာသူတို့လက်စွပ်ကိုသူကဆင်းအင်းမရှိပဲလက်စွပ်တွေပါလေချွတ်ယူတယ်လို့ကြားတယ်။နိုင်တယ်လက်စွပ်တွေပတ်စံတွေချွတ်ယူတာရှိတော့ကျွန်တော်တို့ကိုယ်တိုင်တဲ့အကြံကြားကားပေါ်မှာကြံခဲ့တယ်ဖုံးလေကျွန်တော်ဂျိုးကိုအဲ့ဒီသူတို့အကုန်လုံးချွတ်သွားတယ်ဖုံးဆိုရင်ကျွန်တော်အဖမ်းခံပြီးနောက်တနေ့မှာအဲ့ဒီဖုံးကိုကျွန်တော်မိဘကြီးလှမ်းဆက်တာဖုံးကိုကင်တာရဲ့ဂျဲတယောက်ပဲသူကတာဝန်ရဖြေရလို့မရပါဘူးလို့ပြောပြီးဖုံးချသွားတယ်ဒါပေမဲ့ကျွန်တော်တို့ရဲစခန်းမှာတထုတ်ရခါမှာအဲ့ရဲစခန်းကမရှိဘူးလို့ငင်းလိုက်တယ်
ခုလိုခီးရှိချီတက်သပိတ်မှောက်တဲ့အထက်မှာသူပါဝင်လာတာဟာလက်ရှိပညာရေးစနစ်ရဲ့ညံဖျင်းမှုကိုကိုယ်တိုင်သိတဲ့အတွက်ကြောင့်လို့အခုလိုရှင်းပြပါတယ
်ကျွန်တော်ဘယ်ရသွားပြီဆိုရင်လှုပ်လှုပ်ဝတ်အတွက်နောက်အပြင်တင်တန်းတွေထပ်တက်ပြီးမှအလောအလှုပ်လို့ရတယ်ပေါ့နောက်အခုကတောင်းနေမှာကျွန်တော်ကတင်သောကူပစ္စည်းတွေပြည်စုံမရှိတာပေါ့ပညာရေးအသုံးစရိတ်မှာဘတ်တက၄ရာခိုင်နှုန်းပတ်ဝန်းကျင်တော့ပဲရတယ်အဲ့ဒီတော့ကျွန်တော်ကဘတ်ကျောက်ကို20ရာခိုင်နှုန်းထိတိုးတောင်းတာပေါ့ကျွန်တော်က17ခုလုံးနဲ့ရှင်းလိုက်ပြီဆိုရင်ကျွန်တော်တို့ရအများနဲ့နှိပ်ကြတယ်တက္ကသိုလ်တွေမှာဆိုရင်သူကဆရာအချိုးနဲ့တက္ကသိုလ်အချိုးကတက္ကသိုလ်ရောက်ဆိုရင်ဆရာတယောက်ကျွန်တော်တက္ကသိုလ်တွေမှာကြောင်ဆရာအချိုးနဲ့တက္ကသိုလ်ကမမြအောင်ခါကြရဟိုစာရင်းကပေါင်းနေရတာဘာလို့ရှိရလဲအဲ့ဟိုဒီပညာရေးစနစ်ကတခုတော့ဒွဲစုံနေပြီပေါ့စတက္ကသိုလ်ကြောင်လူတန်းသားတက်ရောက်မွေးရောနောက်အရိယာစတက္ကသိုလ်ကဆွတ်တဲ့လူတွေကိုကျွန်တော်တက္ကသိုလ်မှာပြအောင်ချုပ်ခိုင်းတယ်အဲ့လိုပြအောင်ချုပ်ခိုင်းတော့ကျွန်တော်တို့စစ်ကြုံပြူတာပေါ့စတက္ကသိုလ်ကထွက်တဲ့လူရဲ့အရေးချင်းနဲ့ကျွန်တော်တို့အပြင်တက္ကသိုလ်ကထွက်တဲ့လူအရေးချင်းကမတူဘူးကြာတော့လောက်သွားပြီလေပေါ့
ဒါပြင်ចောင်းသားတွေတောင်းဆိုနေတဲ့ပညာရေးဥပဒေပြင်ဆင်ချက်အချက်ဆက်တစ်ချက်ကိုအစိုးရကလိုက်လျောမဲ့အနေအထားမတွေ့ရဘူးလို့သူကယုံကြည်နေပါတယ်
စရရဒီတရားဥပဒေကိုကျင့်ပေးခြင်းနဲ့ဆန္ဒမရှိဘူးထင်တယ်။အဲဒီတော့သူကအမျိုးမျိုးလက်ကွက်ကြီးလှုပ်တယ်ဒီကျောင်းတပိတ်စစ်ကြောင်းကိုအမျိုးမျိုးပုံဖြတ်တယ်တိုက်ခိုက်တယ်။သူတို့ကစစ်တပ်ကလာတယ်ဆိုတော့သူတို့တားဆိုတာပဲ။သူတို့ပြန်ပြီးခံမငင်းနဲ့တပိတ်တန်တပိတ်ပုံစံဖြစ်နေတယ်။သူတို့ကောင်းထဲမှာရှိတာစစ်တပ်အတွင်းဒဏ္ဍာရီပဲရှိတယ်။အရက်တာဒီမိုကရေစီအတွင်းဒဏ္ဍာရီမရှိဘူးသူတို့ရှိမှာ
။ဒါကြောင့်ဖမ်းဆီးကန်ကျောင်းသားတွေအများဆုံးပြတ်လွတ်ရေးအတွက်ဆောင်ရွက်မှာဖြစ်တယ်လို့မတရားရိုက်နှက်ခံရတာတွေပစ္စည်းတွေအားလုံးမှာတင်းယူခံရတာတွေအတွက်လည်းတရားဥပဒေအရကြိုးပမ်းမှာဖြစ်ပြီးအနာဂတ်အတွက်ကောင်းမှာမယ်ဒီမိုကရေစီပညာရေးစနစ်တစ်ခုဖြစ်လာရေးကိုလည်းဆက်လက်ကြိုးစားသွားမယ်လို့ကိုတန့်ညီညီဝင်းကပြောပါတယ်ခင်ဗျာ
တငယ်ချင်းရှေးဆန်းတဲ့ဘဝအမြဲချုံနေပါစေအောင်မြင်ပါစေ